အစ္စရေးကဂါဇာကမ်းမြောင်ဒေသကိုထိမ့်ချုပ်နိုင်ပြီဆိုပေမဲ့အခုချိန်ထိပါလက်စတိုင်းဘက်ကပြစ်နေတဲ့ဒုံးကျည်တွေရဲ့အန်ဒီယေကိုရင်ဆိုင်နေရဆဲပဲလို့ထဲလပင်မှာနေတဲ့မြန်မာတွေက VOA ကိုပြောပါတယ်အစ္စရေးနဲ့ဟာမတ်စစ်ပွဲဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ထဲလပင်မှာနေထိုင်တဲ့ကိုစန်တိုကိုမိုင်းအင်ဂျင်နိုင်ကဇွန်ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
တယ်ဗီမှာဖြစ်နေတဲ့နောက်ဆုံးအခြေအနေမှာပေါ့နော်ဆွဆွားပဲဒီဘုံကျဲနိုင်တဲ့အန်ဒီရဲ့အချက်ပေးတာတွေဟိုကြောင့်ပေါ့နော်ခဏရှောင်ရတာတို့ဘာလို့ဖြစ်နေတဲ့အခြေအနေမှာအခုကိုစန်တိုတို့လက်ရှိလုံခြုံရေးအခြေအနေအောင်ဘယ်လိုရှိနေရှင
်အခုလုံးလုံးစဲအနေထားမှာတော့အရန်ကြီးမဟုတ်သေးပေမဲ့စိုးရတဲ့အနေထားမှာတော့ရှိနေသေးပါပဲအဲဒါမနေ့ကဆိုရင်ကျွန်တော်တို့3ချိန်လောက်ကျွန်တော်တို့ရှောင်ရတယ်3ချိန်တိကျပေါ့နော်အဲကျွန်တော်လည်းပြင်းထန်ပါတယ်ပေါ်ဝဲတန်နေရာကောင်းကင်ပေါ်မှာပြင်းထန်ပါတယ်ဒီဘက်ကဟို keeper verse iron drone ရဲ့ကာကွယ်မှုကြောင့်လားတယ်ပစ်မျိုးလိုအပိုင်းစာလေးတွေကြပေမဲ့ဟိုတကယ်လို့ဒါ keeper verse ကမရှိခဲ့ဘူးဆိုရင်ဒီအလုံးနေဟာမျိုးပေါ်ကိုကြောက်ပေါက်ခွင့်မဲ့ဘယ်မှာကြာမှန်းမသိတဲ့ခါကြီးဆိုတော့ခါကြတော့ကျွန်တော်တို့အားလုံးစိုးရင်ကြရပါတယ်မနေ့ကဒီကျွန်တော်တို့ဒီ Binance မနာချိုး Binance မင်းဝင်ပြောသွားပြီးတဲ့အချိန်မှာသူတို့ဒီ G-Hub ကနေပြီးတော့ Telepic ကို9နာရီမှာပြစ်မယ်ဆိုတော့လုံးမြမစိတ်တည်းလေးဒီ channel ကနေထုတ်လို့နဲ့အခါကျတော့ကျွန်တော်လည်းပုံအရင်နဲ့ပြင်ဆင်ထားရပါတယ်အ
ဲ့တော့ Israel ကအခုဆိုရင်ဒီ Gaza ကမ်းမြောင်ဒေသဘက်ကိုသူတို့ဟိုထိန်းချုပ်နိုင်ပြီလို့ကြေညာထားတယ်ပေါ့လေဒါပေမဲ့တစ်ချိန်တည်းမှာပဲအခု Tel Aviv မြို့မှာကိုစန်တိုပြောပုံရဆိုလို့ရှင်လည်းဒီပုံးလာကျဲမဲ့အန်ဒီရဲ့ခြေမြေရလည်းရှိနေရောလက်ရှိဟာသူတို့နိုင်ငံတွင်လုံခြုံရေးကတကယ်တမ်းတော့မတည်ကြသေးတဲ့အနေအထားလို့ပြောလို့ရပါရှင်
ဟုတ်ပါရဲ့ခင်ဗျာမကြီးအဲလုံးဝလုံလုံတဲ့အနေထားတော့ကျွန်တော်တို့မရှိသေးပါဘူးအဲနောက်တစ်ခါပြီးခဲ့တဲ့ညာရီပိုင်းလေးကပဲဒီတူတူကီဝန်ကြီးချုပ်ကအာရိုဂန်နေတောင်ပြောတော်တာရှိပါတယ်ဒါအစ္စရေးကလူကြီးလူကောင်းမဆန်ဘူးဆိုပြီးတော့ပြောတော်တာရှိပါတယ်ဟိုဒီစကလုံးနေဟာဟိုကျွန်တော်ကအရင်လဲဟိုတတိထားလဲထားပါတယ်ကြောက်လဲကြောက်စရာကောင်းပါတယ်အဲ့တော့ကျွန်တော်တို့ဒီဘက်မှာကခုဆိုရင်ဘောကပြီးခဲ့တဲ့မနေ့ကဆိုလို့ရှိရင်တုံးဇက်တိုက်ပဲဒီလေဘနွန်တောင်ပိုင်းကနေပြီးတော့ဒီအစ္စရေးဘက်ကိုတုံးကြီးနဲ့ပြစ်တာရှိတယ်အဲ့တော့ဘက်ကလည်းတစ်ဖက်ကမှလည်းစီးရီးယားနဲ့ဒီလေဘနွန်ကလည်းဟိုအစ္စရေးရဲ့ရန်လို့အနေထားဖြစ်နေတယ်။အဲ့နောက်ကဒီပွဲမှာလည်းဟိုအီရန်ပါဝင်ပတ်သက်တယ်မပတ်သက်ဘူးဆိုတော့လည်းဟိုအငင်းပွားမှုတွေဖြစ်နေတယ်။ဒါပေမဲ့အများစုလက်ခံထားတာကတော့ဒီအီရန်နောက်ကွယ်ရှိတယ်ဆိုတာမျိုးကိုတူတူကြီးကလက်ခံထားကြပါတယ်။အဲ့တော့တူတူကြီးကလည်းရှိတယ်။နောက်ကယေမင်ဘက်ကလည်းနေထားရလာမယ်ဆိုလို့ရှိရင်အစ္စရေးဟာကျွန်တော်တို့ကဟိုငြင်းချမ်းတယ်လို့လုံခြုံတယ်လို့ပြောလို့အနေထားကတော့မရသေးပါဘူး။
အဲ့တော့အခု American သမ္မတ Joe Biden ကနေပြီးတော့ဒီအခု Israel ရဲ့စစ်ကိုပေါ့နော်ပြန်ပြီးတော့တိုက်တဲ့ဒီစစ်ကြီးညာတဲ့ပုံမှာသူတို့အပြေအဝထောက်ခံနေလို့လည်းပြောသွားတယ်ပေါ့နော် Israel နိုင်ငံကသတင်းမီဒီယာတွေကရောဒီ American သမ္မတဒီ Joe Biden ပြောကြတဲ့မိကုံးနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုဖော်ပြကြလဲရှင်ဘယ်လိုရေးသားကြတာတွေ့ရလဲရှင
်ဩဟို American သမ္မတပြောဝိမ့်မယ်လေသူတို့ပြည်သူတွေကတော့ဟိုလုံးဝကြီးကျင်းနဲ့အားရတာမျိုးတော့မဟုတ်ဘူးပေါ့နော်သူတို့ကတော့အပြည့်အဝလိုချင်တာပေါ့အဲ့တော့ American လည်းသူပေးနိုင်တဲ့အတိုင်းအတာပေးတာဆိုတော့သူတို့ကတော့ဟိုအရင်ကြီးတော့ကျင်းနဲ့အားရတဲ့အဆင့်တော့မရှိဘူးဒါပေမဲ့တော့သူတို့ကျင်းဟိုကြောင်ရဲကြပါအနေထားတော့တွေ့ရပါတယ်ပြည်သူတွေကဟိုအရင်တော့ဆိုရင်ကျွန်တော်တို့ပြောတာရှိတယ်အဲ့သူတို့ကိုပစ်တာပေါ့လေ International Community ကဒီ Israel ကိုဟိုအထောက်ပံ့မပေးဘူးဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးတွေသူတို့ပြောတယ်အခုအမေရိကန်ကိုယ်တိုင်လာပြီးတော့အခုဒီနေ့ဆိုလို့ရှင်လေသူတို့ဒီနိုင်ငံကြီးအမေရိကန်နိုင်ငံကြီးဝန်ကြီးဒီအစ္စရေးကိုရောက်မယ်လို့ကျွန်တော်တို့သိထားပါတယ်အဲ့တော့ဒီပြင်ဂျော်ဒန်ဘက်ကိုလည်းသွားမယ်လို့ကျွန်တော်တို့သိထားပါတယ်သိထားဆိုအခုလေအနေထားမှာတော့ဒီအမေရိကန်ကဒီလိုမျိုးနောက်မှာမမရှိတဲ့အတွက်တော့သူတို့အနေနဲ့တော့နည်းနည်းလုံခြုံသလိုတော့သူတို့ခံစားတဲ့အနေထားလေးတွေကျွန်တော်တွေ့ရပါတယ်မိုက
်အခုအစ္စရေးမှာကဟိုဒီ Hamas စစ်သွေးကြွားတွေဝင်ပြီးတော့တိုက်ခိုက်တဲ့အတွက်သူတို့ချေမုန်းတဲ့အနေနဲ့ဆိုပြီးတော့ဒီပါလက်စတိုင်းတွေအဓိကနေတဲ့ရဲသားတွေပဲပေါ့နော်နေတဲ့ဒီဂါဇာဒေသဘက်မှာအစ္စရေးကပြန်ပြီးတော့တိုက်ခိုက်တဲ့အခါမှာဒီရဲသားတွေအများဆုံးတိဆောင်းရပေါ့နော်အဲ့ဘက်မှာသွားပြီးသူတို့တွေလည်းပုံကျဲတာတို့ဘာတို့ ਨੇ တော်တော်ပြင်းပြင်းထန်ထန်ပြန်ပြီးတော့ချေမုန်းတိုက်ခိုက်နေတဲ့အနေအထားကိုလည်းတွေ့ရတဲ့အခါမှာကိုဆန်တိုတို့ဘယ်လိုသုံးသပ်လဲရှင
်ဒီဟာမတ်ကတော့သူတို့ကျွန်တော်တို့ဟိုအစိုးရမဟုတ်ဘူးနော်ဂါဗာမမဘူးပါလက်စတိုင်းရဲ့အစိုးရအနေနဲ့ဖြစ်တည်ရှိနေတာမဟုတ်ဘူးကဘာကြီးကလည်းသူတို့အကြမ်းဖက်ဖြစ်သတ်မှတ်ထားတယ်။ဒါပေမဲ့အဲဒီပါလက်စတိုင်းမျိုးကိုပါလက်စတိုင်းဒီပြည်သူတွေကိုသူကလူသားတိုင်းတစ်ဖွဲ့အုံပြုနေတယ်။ဒါပေမဲ့အဲ့လိုမျိုးသူကလက်နက်အင်အားနဲ့ချင်းချောက်ပြီးတော့အုံပြုနေတဲ့အခါမှာပြည်သူတွေကလည်းသူ့ကိုဟိုထောက်ခံကြရတယ်။အဲ ကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီဥမာဒါပေမဲ့ထောက်ခံတဲ့သူကတော့အများစုကတော့ကျွန်တော်တွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီလူမျိုးမဖြစ်ခင်မှန်းတဲ့အချိန်ပြီးပကတိမဖြစ်ခင်မှန်းတဲ့ကသူတို့ဒီဟိုကလေးပေါက်စားလေးသူငယ်တွေတကြီးရွယ်ကိုရစားဒီ Israel စစ်သားတယောက်တွေ့ပြီဆိုရှင်ဟိုခဲနဲ့ပြစ်တာတွေ၄ဘွားနဲ့ထူတာတွေဟိုနိုင်ရနဲ့လို့တွေဟိုမလူတော်ရင်းနဲ့ထူတာမျိုးတွေဟိုတကာမျိုးတွေကြီးရှိနေတဲ့ခါကြတော့ဟိုအများသောအားဖြင့်ကတော့ပါလက်စတိုင်းလူမျိုးတွေက Hamas တွေကိုဟိုအစ္စရေးကိုမုန်းသီးစိတ်နဲ့သူတို့ထောက်ခံတဲ့အနေအထားလေးတော့တွေ့ရတယ်ဒါပေမဲ့ Hamas ကအစိုးရပါလက်စတိုင်းတွေရဲ့အစိုးရတော့မဟုတ်ဘူးအကြမ်းဖက်အဖွဲ့အစည်းဖြစ်နေတယ်အဲ့ဒီလူဆိုတော့ဒီအခု Israel အစိုးရနေ government နေဒီ military ကနေပြီးတော့ဒီလူမျိုး Hamas ကိုနှိမ်နေတဲ့အခါမှာပြည်သူတွေပါဟိုအခုပြေကျကြရတယ်ဒီဒီအတွက်တော့ကျွန်တော်တို့အနေနဲ့တော့စိတ်မကောင်းဖြစ်ရပါတယ်။ဟိုဂျားရန်နေတစားကန်နေဖြစ်ရတဲ့အတွက်ကြောင့်ဒီလိုမျိုး civilian တွေကိုဟိုထိခိုက်အောင်လုပ်တာကတော့ကျွန်တော်တို့အနေနဲ့တော့ဒါကတော့လက်မခံနိုင်ပါဘူး။မကြိုက်လည်းမကြိုက်ပါဘူး။